EU ဥရောပတမကရဲမှာအဖွဲ့ဝင်ဖြစ်တဲ့ Ukraine ဝင်ရောက်ရေးအတွက်နှစ်ဖက်ဆွေးနွေးမှုတွေကိုအင်္ဂါနေ့မှာစတင်လိုက်ပါပြီ။အဖွဲ့ဝင်ဖြစ်တဲ့လုပ်ငန်းရှင်နဲ့နဲ့ချီးပီးကြမ်းမြင့်နိုင်တယ်လို့ဒီကိစ္စကိုရုရှားကတလျှောက်လုံးတားဆီးဖို့ကြိုးစားနေတာလည်းဖြစ်ပါတယ်။ Ukraine ကိုအနောက်အုပ်စုနဲ့မပူးပေါင်းအောင်ရုရှားက Crimea ကျွန်းဆွယ်ကိုသိမ်းခဲ့တဲ့နောက်၁၀နှစ်လောက်ကြာမှမှအခုလို EU အဖွဲ့ဝင်ဖြစ်တဲ့အတွက်ဆွေးနွေးမှုတွေကိုစတင်ခဲ့တာဖြစ်ပါတယ်။အဖွဲ့ဝင်ဖြစ်တဲ့သဘောတူရေးဒေသရင်းအစိုးရရဲ့နှိမ့်နှဲဆွေးနွေးမှုတွေကို Luxembourg မှာကျင်းပတာဖြစ်ပြီး Ukraine ဖွဲ့ကို EU နဲ့ Europa Atlantic ပူးပေါင်းမှုဆိုင်ရာ Ukraine ဒုဝန်ကြီးချုပ် Olga Stefanishnya ကနေဦးဆောင်တာဖြစ်ပါတယ်။ Ukraine ဝန်ကြီးချုပ် Denis Shamaha ကလည်းဒါဟာ Ukraine နဲ့ EU ကြားဆက်ဆံရေးဆက်မျက်နှာသစ်စပြီးဖွင့်လှစ်နေဖြစ်ကြောင်းဆွေးနွေးပွဲအစမှာပြောပါတယ်။ EU ကဆွေးနွေးပွဲလုပ်ဖို့သဘောတူခဲ့တဲ့နောက်Ukraine မျိုးဆက်တွေအနေနဲ့သူတို့ရဲ့ဥရောပအိမ်မက်ကိုသဘောပေါက်လာပြီးဥရောပထဲ Ukraine ပြန်ပြီးရောက်လာတာဖြစ်ကြောင်း Ukraine သမ္မတ Volodymyr Zelensky ကလူမှုမီဒီယာ X မှာရေးပါတယ်။